အမေရိကန်တန်ဝိုင်းမှာနေဆက်တိုင်းကာယံရင်းနဲ့ဆေးရုံတုံးစီတုံးမြင့်မှုအပါဝင်အစိုးရတုံးစီတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကွန်ဂရက်စ်တော်ကိုဗတ်ဂျင်ဝင်ဒီတက်တမ4 trillion တောင်းဆိုလိုက်ပါတယ်။ဒီလိုလှုပ်ဆောင်တာဟာဘ ਹੁ အစိုးရတုံးစီလုံးဝပြမှု1 trillion ကျော်ဒေါ်လာစီမှာဖြစ်ပါတယ်။စစ်တော်ကလည်းအစိုးရတုံးစီကိုထိန်းချုပ်ထားတာဖြစ်ပြီးသမ္မတထရန့်တနည်းအားဖြင့်ချပြတယ်အတုံးစီတင်တင်းမှုဟာဥပဒေဖြစ်လာဖို့လမ်းမရှိတော့ဘဲလို့သမ္မတအင်ဂျူအရာရှိအားလုံးလူလုံးကအတိမတ်ပြုပေမဲ့ဒီဘတ်ဂျက်တုံးစီအဆိုပြုချက်ဟာသမ္မတရဲ့ဦးစားပေးချက်တွေကိုပတ်သက်ပြီးအရေးပါတဲ့တင်ပြချက်လို့ပြောပါတယ်။တနည်းအားဖြင့်တင်ပြတဲ့ budget အသုံးစရိတ်ကို Democratic Party ဝင်တွေကပယ်ချကြပါတယ်။အောက်လွတ်တော်အမတ်အနည်းစုခေါင်းဆောင် Nancy Pelosi ကတော့ဒီ season ကချိုးပြနေတဲ့ကတိတွေနဲ့မယုံနိုင်စရာဖြစ်တတ်မှုတွေနဲ့ပြည့်နေတယ်လို့ပြောပါတယ်။